to the Voice of America in Burmese.
Washington ni ro VOA American san san ni 2020 me la 31 ye tining ngwe ni manat khen season dwe go myama san lo jin me ne 6 nai ga ni 9 nai thi line meter 24 40 ne 51 line line meter 190 ro ga ni thau lwin pe ni ba bi chuma khin yo tat ba di manat khen tanin dwe go ko yen min thon ne tu pyo pya pe ba me American ti ra su Minnesota ti ne ma African American myo ta tu ye phan tha jin ma အင်းအလွန်ကျွန်းတုံးလို့တည်ဆုံးခဲ့တာကိုမကျေနပ်တဲ့အတွက်ဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေပြီးမီနီယာပိုလစ်နဲ့စိန့်ပေါ်မြို့တွေမှာတော့ဆန္ဒပြသူတွေလည်းမပါတဲ့အဖွဲ့တစ်ဖွဲ့ကလူရဲမှုတွေမီးရှို့တာတွေနဲ့တခြားအကြမ်းဖက်လူရဲတွေလုပ်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အမျိုးသားအစောင့်တပ်ဖွဲ့အပြည့်ချထားပေးဖို့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်ကစနေနေ့မှာတောင်းဆိုလိုက်ပါတယ်အစွန်ရောက်အဖွဲ့တွေမူရစေဝါနဲ့ဆက်နွယ်နေသူတွေပါဝင်တဲ့စနစ်တကျဖွဲ့ထားတဲ့အဖွဲ့ကဒီအကြမ်းဖက်မှုတွေကိုကျူးလွန်တာဖြစ်ပြီးသူတို့ဟာဒီဆန္ဒပြသူတွေနဲ့မဆိုင်တဲ့သူတွေဖြစ်ကြောင်းလည်းပြည်내အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောပါရယ်အကြမ်းဖက်မှုတွေဟာဒီညီနောင်မျိုးနှစ်မျိုးမှာဆန္ဒပြမှု၄ညမြောက်ဖြစ်တဲ့တောက်ကြညကနေရှင်လင်းမနေ့ထိဆက်လက်ဖြစ်ပွားခဲ့တာပါ African American အမျိုးသား George Floyd ရဲ့လက်ရင်းကိုလူဖြူရဲကဖမ်းတားစဉ်မှာလက်ရင်းကိုဒူးနဲ့ဖိထားတာဖြစ်ပြီးသူအသက်ရှူလို့မရဘူးလို့သူကထပ်တလဲလဲပြောခဲ့တာပါဒီဖြစ်စဉ်ဗီဒီယိုပြန့်နှံ့သွားခဲ့ပြီးတဲ့နောက်မှာဆန္ဒပြမှုတွေဖြစ်ပွားလာတာဖြစ်ပါတယ်။ Washington DC, New York, Los Angeles, Las Vegas, Houston ပါဝင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြမှုတွေရှိနေပါတယ်။ African American အမျိုးသား George Floyd ကိုရဲကဖမ်းထားစဉ်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအံ့ဩစိတ်ပျက်မှုတွေကြီးထွားလာနေချိန်မှာပဲ Africa ဒေသမှာရှိတဲ့ American တန်ယုံတချို့ကဥပဒေထက်မှဘယ်သူမှမရှိဘူးလို့ကြေညာချက်တွေထုတ်ပြန်ပြောဆိုလာကြပါတယ်။တွေ့ရလိမ့်မရှိရဒီလိုသံယုံကြီးညာချက်တွေထွက်မလာခင်မှာပဲတောက်ကြနေကတော့အာဖရိကသမဂ္ဂကော်မရှင် AUC အကြီးအကဲမောဆာဖာကီမဟာမတ်ကအာဖရိကန်အမေရိကန်တွေပေါ်မှာအခုလိုခွဲခြားဆက်ဆံမှုမျိုးတွေဆက်ပြီးရှိနေတာကိုကန့်ကွက်ကြောင်းပြောကြားပြီး Floyd အသက်ခံရမှုအတွက်ရှုံချခဲ့တာပါအာဖရိကန်အမေရိကန်တယောက်ဖြစ်တဲ့ Floyd ရဲ့ဖြစ်ရက်အတွက်အမေရိကန်ပြည်ထောင်စုတလောဆန္ဒပြမှုတွေဖြစ်ပွားနေတာကိုအာဖရိကတိုက်ကမမြင်ကြရပါနဲ့American ပြည်တော်စုမှာဒီလိုဖြစ်တွေဘရော့ရက်သွားမှာလဲဆိုပြီးအာဖရိကတိုက်တာအများပြားကစိတ်ပြက်လက်ပြက်နဲ့ဝေဖန်ပြောဆိုမှုတွေလုပ်နေကြတာဖြစ်ပါတယ်။တရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာနေတဲ့အာဖရိကတိုက်မှာ American Trump အစိုးရအဖွဲ့ကသူတို့ရဲ့အာဖရိကတိုက်ပေါ်မှာစိတ်ဝင်စားမှုတိတ်မရှိတော့ဘူးလို့ခံစားနေကြတာဖြစ်ပြီးဒါကိုထိန်းနိုင်ဖို့ American တန်တမာတချို့ကကြိုးစားနေကြတာပါ။ Coronavirus ကရောဂါအန္တရာယ်နဲ့ရင်ဆိုင်နေတဲ့အချိန်မှာအမေရိကန်သမ္မတ Donald Trump ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အတွက်ရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့တာကိုပြန်လည်စဉ်းစားဖို့ EU ဥရောပသမ္မတကဖန်ကြားလိုက်ပါတယ်။ WHO ဟာကမ္ဘာ့ကာယရောဂါဖြစ်ပွားမှုကိုထိထိရောက်ရောက်တုံ့ပြန်ဖို့မဆောင်ရွက်နိုင်တဲ့အပြင်တရုတ်အစိုးရရဲ့လုံးဝထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဆွဆဲပြီးအမေရိကန်ကရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့ကြောင်းတောက်ကြနေကအကြေညာခဲ့တာပါ။လက်ရှိနဲ့အနာဂတ်ကာလကမ္ဘာ့ကာယရောဂါကြီးတွေကိုနိုင်ငံတကာတုံ့ပြန်ရမှာWHO ဟာဆက်ပြီးဥဆောင်နိုင်စွမ်းရှိဖို့လိုအပ်ကြောင်းဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒန်လယန်နဲ့ EU နိုင်ငံခြားရေးဝန်ကြီးယိုဇက်ဘော်ရယ်တို့ကစနေနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကရောကထိန်းချုပ်ရေးမှာ WHO ကိုလာမယ့်နှစ်နှစ်အတွက်ဒေါ်လာ2ဘီလျံအကူအညီပေးမယ်လို့တရုတ်ကကတိပေးခဲ့ပြီးတဲ့နောက်မှာ American သမ္မတ Trump ကအခုလိုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ် Coronavirus ကရောကအန္တရာယ်ဆိုးရိမ်နေတဲ့ခြားကAmerican သမ္မတ Donald Trump အကြံပြုခဲ့တဲ့ခေါင်းဆောင်တွေကိုယ်တိုင်တက်ရောက်မဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအစည်းအဝေးကိုဂျာမနီဝန်ကြီးချုပ် Angela Merkel တက်ရောက်မှာမဟုတ်ဘူးလို့ဂျာမနီအစိုးရပြောခွင့်ရကစနေနေ့မှာပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတ Trump က G7 ခေါင်းဆောင်ရဲ့အစည်းအဝေးကိုသမ္မတ Internet Camp David မှာကျင်းပဖို့ဖြစ်နိုင်ကြောင်းပြောခဲ့ပါတယ်ဝန်ကြီးချုပ် Merkel ကတော့ဒီထိပ်သီးအစည်းအဝေးအတွက်သမ္မတ Trump ဖိတ်ကြားချက်ကိုကျေးဇူးတင်ကြောင်းနဲ့လူကိုယ်တိုင်လာရောက်ရမယ့်အစည်းအဝေးအတွက်Washington DC ကိုတွားရောက်နိုင်မှာမဟုတ်ဘူးလို့အစိုးရပြောခွင့်ရကပြောပါတယ
်။ VOA American တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 12.33 ည5မီတာ40 kHz 8.33 ည5မီတာ51 kHz 5805နဲ့5မီတာ190 kHz 1505တို့ကထုတ်လွှင့်ပေးနေပါရှင်။
ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။အိန္ဒိယနိုင်ငံမှာ WG Jamaat Islam ဘာသာရေးအခမ်းအနားတစ်ခုကိုတက်ရောက်ခဲ့တဲ့ရာနစ်ချီတဲ့နိုင်ငံသားတွေကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့ရမှာမြန်မာနိုင်ငံသား22ယောက်လည်းပါဝင်နေပါတယ်။ထိန်းသိမ်းခံရတဲ့အဲ့ဒီမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့နောက်ဆုံးသိရတဲ့အခြေအနေနဲ့ပတ်သက်ပြီးမနေ့ကနေပြည်တော်မှာလုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကအခုလိုပြောပါတယ်။အဲ့
ဒါလည်းခုနလုံးစောတဲ့တလုံးအခြေအနေပဲပါလေဖြစ်နေလဲဆိုတော့ကျွန်တော်မေးတယ်မေးတော့ကြတော့သူတို့နံပါတ်1 epidemic disease F 1897ဦးစက်ရောဂါအဲ့ဦးလေ1890ခုအဲ့အနေဆွဲထားတယ်နောက်နံပါတ်2က disaster management F 2005ဘာဘာဘေးစီမံခန့်ခွဲမှုဆိုင်ရာဥပဒေပေါ့နော်2005ခုနှစ်အဲ့ဒါပုံမှန်14ဆွဲထားတယ်နောက် 1946 foreigner Appအဲ့ကောင်လည်းအမှုဖွင့်ထားတယ်လို့သိရတယ်အစစအပေါင်းတုံးမှုဆွဲတာအဲ့တော့မလို့ရအထီတော့သူတို့ကဒီ22ရောက်ကိုဘာသာမှရှိတဲ့ဟိုတယ်တစ်ခုမှာတင်ပြထားတယ်ပြီးရင်တော့ညူဒီလီကိုပို့ပါလို့သိရတယ်နော
်သူတို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးညူဒီလီမြို့ကမြန်မာတိုင်းရင်းကစောင့်ကြည့်နေကြောင်းလည်းဥစော်သေးကပြောပါတယ်ဖန်စီခံရတဲ့မြန်မာနိုင်ငံသား22ယောက်ဟာအိန္ဒိယနိုင်ငံကာယာလီစိတ်မှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကထိန်းသိမ်းခံခဲ့ရတာပါသူတို့အားလုံးရန်ကုန်မြို့ကိုထွက်ကားပြန်မြန်မာအပြိုးသားလေချောင်းလိုက်ရဲ့ relief flight လေယာဉ်နဲ့လိုက်ပါဖို့စီစဉ်ခဲ့ကြတာလည်းဖြစ်ပါတယ်မြို့တော် New Delhi မြို့ကရဲတပ်ဖွဲ့ကသူတို့ခီးစဉ်ကိုဆိုင်းငံ့ထားဖို့ညွှန်ကြားချက်ထွက်လာပြီးမှလူအမှုကြီးကြပ်ရေးရရှိတွေကဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းဂါယာကတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီပုံတုံးတွေကဂါယာကနေရန်ကုန်ကိုထွက်ကားမဲ့အထူးလေယာဉ်နှစ်နိုင်လောက်နှောင့်နှေးခဲ့ပြီးတဲ့နောက်ကြံခီးတဲ့82ဦးနဲ့အတူထွက်ခွာနိုင်ခဲ့ပါတယ်ခင်ဗျာဟောင်ကောင်မှာပြည်သူ့လူမျိုးရေးဆိုင်ရာဥပဒေသေးကြာရန်ရည်တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းမြောက်ကိုရီးယားနိုင်ငံကစနေနေ့မှာပြောပါရယ်တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ဟာနိုင်ငံရဲ့လုံခြုံရေးကိုကာကွယ်ဆောင်ရှောက်တဲ့တရားဝင်လုပ်ရဖြစ်တယ်လို့လည်းပြောပါရယ်ဟောင်ကောင်ကိစ္စဟာတရုတ်နိုင်ငံရဲ့ပြည်သူ့ရေးကိစ္စဖြစ်တာကြောင်းမြန်မာနိုင်ငံဘေးအင်အားစုကမှဝင်ရောက်ပြောဆိုဖို့အခွင့်အရေးမရှိဘူးလို့လည်းမြောက်ကိုရီးယားနိုင်ငံသားဥပဒေဌာနကိုကိုကာပြီးနိုင်ငံပိုင် KCNA သတင်းဌာနကပြောပါရယ်ဒီတစ်ပတ်ထဲဟောင်ကောင်ဆရာလုံခြုံရေးဥပဒေသိက္ခာကိုတရုတ်နိုင်ငံအတည်ပြုချမှတ်ပြီးမှနောက်ကိုရီးယားနိုင်ငံကအခုလိုပြောကြားလိုက်တာပါဒီဥပဒေကြောင့်ဘရစ်ရှားကော်လိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လက်လက်ခွင့်တွေရော့ပါသွားမယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေကြတာပါတရုတ်တို့ဒီဥပဒေချမှတ်လို့ဟောင်ကောင်ကိုအမေရိကန်တို့ပြည်ထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်အစစ်အတန်းကိုရုပ်သိမ်းပစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါတယ်ခင်ဗျအမေရိကန်ဂျီလီယက်ဆိုင်ယန့်စစ်စီဝါကုမ္ပဏီထုတ်COVID-19 ကုသဆေးဝါးဖြစ်ဖို့အလားအလာရှိနေတဲ့ Remdesivir ဆေးကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသည့်လူနာတွေမှာအသုံးပြုဖို့အတည်ပြုကြောင်းထိုင်ဝမ်ဆွေးရကစနေနေ့မှာပြောပါရယ်အမေရိကန်မှာ Remdesivir ဆေးကိုအရေးပေါ်ကုသဆေးအဖြစ်အတည်ပြုခဲ့ပြီးတဲ့နောက်မှာတခြားနိုင်ငံဆွေးရတွေကဒီဆေးကိုရရှိဖို့အပြိုင်ဆိုင်ဂျိုးပန်းလာကြတာပါဒီဆေးရဲ့အချိန်တိုအတွင်းထိရောက်မှုနဲ့လုံခြုံစိတ်ချရမှုရှိတဲ့ကရုအထောက်အထားတွေနဲ့အတူတခြားနိုင်ငံတွေမှာအသုံးပြုဖို့အတည်ပြုနေကြတဲ့အချက်တွေကိုထိုင်ဝမ်အစားတောင်းတဲ့ဆေးဝါးစီမံကုကယ်ရေးဌာနကထက်သွင်းစဉ်းစားခဲ့ကြောင်းလည်းထိုင်ဝမ်ကာယောဂထိန်းချုပ်ကုကယ်ရေးဘုတ်ဌာနကပြောပါတယ်လက်တော်မှာ COVID-19 ရောဂါအတွဲကာကွယ်ဆေးနဲ့ကုသဆေးမတွေ့သေးပေမဲ့ Remdesivir ဆေးကိုအရေးပေါ်ကုသဖို့ဂျပန်နိုင်ငံကလည်းအတည်ပြုခဲ့ပြီးဖြစ်တယ်လို့ဥရောပနိုင်ငံတော်များများမှလည်း COVID-19 လူနာတွေကိုစာနာထောက်ထားမှုဆိုင်ရာသုံးစွဲမှုစီးပင်းအောင်မှာ Remdesivir ဆေးကိုအသုံးပြုကုသပေးနေတာဖြစ်ပါရယ်ခင်ပုဂ္ဂလိကကုမ္ပဏီကတည်ဆောက်တဲ့ SpaceX တုံးပြင်ကိုအသုံးပြုပြီးပထမဆုံးအကြိမ်ဖြစ်တဲ့ American အာကာသယာဉ်မှူးနှစ်ဦးလိုက်ပါသွားတဲ့အာကာသယာဉ်ကိုစနေနေ့နေ့လယ်ပိုင်းကအာကာသထဲအောင်းအောင်းမြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်။အာကာသယာဉ်မှူးဒါဟောလီနဲ့ Bob Duncan တို့လိုက်ပါသွားတဲ့အာကာသယာဉ်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်3နာရီ22မိနစ်မှာ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center အာကာသစခန်းကနေလွှတ်တင်ခဲ့တာပါ။တုံးပြန်မလွှတ်တင်ပြီးကလေးနေမှာပဲအာကာသယာဉ်မှူးဟောလီကဒီဖြောင်းနိုင်ကိုထွန်းကြည့်ကြပါစို့ဆိုပြီးတင်စားပြောသွားပါသေးတယ်။ကွာပတ်လမ်းကြောင်းတွေကိုအခုလိုအောင်းအောင်မြင်မြင်လွတ်တင်နိုင်လို့ဒါဟာပုဂ္ဂလိကပိုင်ကုမ္ပဏီလုပ်တဲ့ဒုံပြန်နဲ့လွတ်တင်တဲ့ပထမဆုံးအာကာသခရီးစဉ်အဖြစ်သမိုင်းတင်သွားခဲ့ပြီဖြစ်ပါတယ်။ဆယ်စုနှစ်တခုနီးပါးအတွင်းအမေရိကန်ပြည်ပေါ်ကနေအာကာသယာဉ်ပြန်လည်လွတ်တင်နိုင်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတမိုက်ပင်စ်တို့ကဖလော်ရီဒါပြည်နယ်ကိုဒီတစ်ပတ်ထဲဒုတိယအကြိမ်ဖြစ်သွားရောက်ပြီး SpaceX ဒုံပြန်ပြလော့တာကိုတည်ရှိခဲ့ကြပါတယ်။သူတို့နဲ့အတူ online ကတည်ရှိသူ3တန်းကျော်လည်းဒီတုံးပြန်လွှတ်တင်တာကိုကြည့်ခဲ့ကြတာပါ SpaceX တုံးပြန်ကို Florida ပြည်နယ်ကနေဒီအာကာသစခန်းကနေပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကနေလွှတ်တင်ဖို့ပြင်ဆင်ထားခဲ့ပြီးမြန်မာပြည်သူအခြေအနေကြောင့်ရှေ့ဆိုင်ခဲ့ရပါတယ်ပထမပေါင်း24ဓာတ်ပါရှိတဲ့ SpaceX Falcon 9တုံးပြန်ကိုကမ္ဘာပတ်လမ်းထဲအခုလိုအောင်မြင်မြင်နဲ့လွှတ်တင်နိုင်ခဲ့တာကြောင့်ဒီဇိုင်းအသစ်နဲ့ပြုလုပ်ထားတဲ့ Crew Dragon အာကာသယာဉ်နဲ့လိုက်ပါသွားတဲ့အာကာသယာဉ်မှူး Harley နဲ့ Brigham တို့နှစ်ဦးဟာကမ္ဘာပတ်လမ်းမှာစကူနိုင်ကြအောင်နေပြီးတဲ့နောက်နိုင်ငံတကာအာကာသစခန်းနဲ့ချိတ်ဆက်မှာဖြစ်ပါရယ်ခင်ဗျာ ဒီနေ့ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍကိုဆက်လက်နားဆင်ကြပါပါမယ်ခင်ဗျာ
အခုဆက်ပြီးတော့အမေရိကန်ထိပ်တန်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်လက်ထိပ်တန်းနဲ့အဖမ်းခံရသူလူမဲ့အမျိုးသားအသက်ရှူမရတော့ဘူးလို့တောင်းပန်နေရင်ရဲရရှိရဲ့ဒုက္ခအောင်မှာတေးဆုံးသွားရတဲ့ဖြစ်ရကြောင်းအမေရိကန်တလွာဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်တမန်တော်နဲ့ထရမ့်ကတော့အေးချမ်းချမ်းနဲ့ဆန္ဒပြပွဲတွေကိုထောက်ခံပေးမယ်မင်းမဲ့စရအခြေအနေတော့အရောက်မခံဘူးလို့ပြောပါတယ်ဒီသတင်းဆောင်မကတော့ VOA အင်ဂျီရောသတင်းတော်ပက်စီဝီတာကူဆွာရောကသတင်းပေးပို့တာဖြစ်ပါတယ်
။ No justice, no peace.
အမေရိကန်ပြည်အစုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေချထားရသလိုအစိုးရရဲ့ညမထွက်ရမင်းကွာဆန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီညဘက်တွေမှာပါဆန္ဒပြနေကြတာပါ။အာဖရိကအမေရိကန်အမျိုးသားတူဖြစ်တဲ့ George Floyd ကိုမေလ25ရက်နေ့ကရဲကဖမ်းဆီးတာမှာအင်အားလွန်ကျွန်းသုံးလို့အဲ့ဒီအမျိုးသားလူများရှိမှတေးဆုံးသွားရတဲ့ဖြစ်ရပ်ကိုကန့်ကွက်ပြီးတော့ဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့ပါတယ်။လက်ထိတ်ခတ်ဖမ်းဆီးပြီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လယ်ရင်းကိုဒူးနဲ့ထောက်ထားခံရလို့သူကအသက်ရှူမရတော့ဘူးလို့တောင်းပန်ခဲ့တာကိုဗီဒီယိုမှာကြားရပါတယ်။အဲ့ဒီရဲရရှိ Derek Chauvin ကိုတော့အခုဖမ်းဆီးထားပြီးတော့အမြင့်ဆုံးထောင်နဲ့7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်နဲ့6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတွေနဲ့တရားစွဲထားပါတယ်။တနော့ Donald Trump ကတော့ဒီမှုနဲ့ပတ်သက်လို့အမြင့်ဆုံးစစ်ဆေးဖော်ထုတ်ဖို့ပြောထားတာပါ
။ We have peaceful protesters and support the rights for peaceful protesters. We can't allow a situation.
အီအီချင်းချင်းစံတာပြကြသူတွေရှိပါတယ်။ဒီလိုအေးအေးချမ်းချမ်းဆန္ဒပြသူတွေရဲ့အခွင့်အရေးကိုထောက်ခံပါတယ်။မြန်မာပိုလစ်မြို့မှာဖြစ်နေတာမျိုးကိုတော့လွတ်ထားပြီးဥပဒေနဲ့မင်းမဲစရိုက်နဲ့ဗျံပရာဖြစ်သွားမှမျိုးကိုတော့ခွင့်မပြုနိုင်ပါဘူး
။တမန်တော်ဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးလူမှုကွန်ရက်ဆာမျက်နှာမှာလည်းရေးခဲ့ပြီးတော့အကြမ်းဖက်မှုကိုအားပေးအားမြောက်လုပ်တာဖြစ်တယ်လို့တွေ့တဲ့ကပြောတယ်။အဲဒီတမန်တော်ထရမ့်ရဲ့ရေးသားမှုတွေမှာလူဝင်ရေးစစ်တပ်ကိုပါလွှတ်မယ်လို့တမန်တော်ကအခိုင်အမာပြောထားပါတယ်။ဒါပြင်1960ပြည်လုံလုံးကမိုင်ယာမီရဲမှုပြောသွားတဲ့လူမျိုးရေးခွဲခြားမှုစကားလူရဲမှုတွေဆောက်လုပ်တာနဲ့ပြင်မယ်လို့လည်းသမရကရေးခဲ့ပါတယ်။ဒီလိုလုပ်တာဟာသမရထွန်းကအကြမ်းဖက်ဖြစ်နေတဲ့အခြေအနေကိုမီးထိုးပေးနေတာဖြစ်တယ်လို့ဝေဖန်သူတွေကဆိုပါတယ်။မင်းနီဆိုတာပြည်နယ်မှာလူမျိုးကွဲဆက်ဆံရေးဘာသာရပ်ပို့ချသူ Keith Mice ကအခုလိုဝေဖန်ပါတ
ယ်။ He's actually ignitingthe racial divisions we're sitting on a powder keg as it is we've been sitting on one
ဒီလိုကြောင်မှုတွေကိုပိုဆိုးအောင်လုပ်နေတာပါအခုဖြစ်နေတာကလုံးဝအတင်းဆောင်မခံတဲ့အနေထားပါဒီသမရ2016မှာတက်လာခဲ့တဲ့အခြေအနေကပိုတောင်တဲတဲပဲရှိပါတယ်ဒါပေမဲ့ဒီမှာကလည်းဒီအနေထားဖြစ်နေတာနှစ်ရာနဲ့ချီပြီးလို့ပြောရင်လည်းမငင်းနိုင်ပါဘူးအခုသမရကတော့မီးထိုးပေးတဲ့သူပေါ့လေ
မင်းဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မောက်စ်ကလည်းသူ့ရဲ့ပြည်နယ်မှာလူမဲအတိုင်းဝန်တဲ့ကမချေနှက်မှုတွေနှာကျင်မှုတွေအမြင့်တွင်နေတာဆယ်စုနှစ်ပေါင်းအတော်ကြာခဲ့ပါပြီလို့အတိအမှတ်ပြုပြောသွားခဲ့ပြီးတော့လူရဲမှုတွေအကြမ်းဖက်နေတာတွေကိုတော့ရပ်တန့်ဖို့တောင်းဆိုသွားတာပ
ါ We cannot have it because we can't function as a society and I refuse to have it take away the attention
ကျွန်တော်တို့ဒါမျိုးလုပ်လို့မရပါဘူးလူမှုအတိုင်းဝန်နဲ့နေဒါမျိုးမဖြစ်နိုင်ပါဘူးလေကြီးကြောင်အောင်အချိန်မှာလူတယောက်ကိုဖိနှင်ထားတာမျိုးဖြစ်စီလောက်အောင်ဒီလူအောင်တိုင်ဝမ်ရဲ့ကအယူသီးတဲ့လူမျိုးရေးခွဲခြားမှုတွေကိုကင်တွယ်ဖြေရှင်းဖို့လိုပါတယ်။ဒီကနေတခြားကိုလမ်းကြောင်းပြောင်းသွားတာမျိုးအဖြစ်မခံနိုင်ပါဘူ
း။ဆန္ဒပြပွဲတွေကတခြားပြည်နယ်တွေကိုပါကူးဆက်ဖြစ်ပွားနေပါတယ်။ကန်တက်ကီပြည်နယ်လူဝစ်ရေမျိုးမှာမလကအိမ်ထဲကိုရဲဝင်ရောက်ပြီးတော့ပြစ်ခတ်ရလို့တေသွားတဲ့လူမဲအမျိုးသမီးဘရော်နာတေလာအတွက်တရားစီရင်ပေးဖို့လူတွေဆန္ဒပြကြတာမှာလူ9ဦးတနက်မှန်ခဲ့ပါတယ်။ဘယ်သူဖြစ်တယ်ဆိုတာမသိရပဲရဲဖြစ်တာတော့မဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါရဲ့အခုလို Mr. Flight တေဆုံးရမှုရဲ့နောက်ွယ်မှာအမြင့်တွယ်နေတဲ့လူမျိုးရေးခွဲခြားမှုရဲ့တန်ရာဟောင်းရှိနေလို့ဖြစ်တယ်လို့ဒီမိုကရက်ဘက်ကသမ္မတရာထူးအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကပြောသွားပါရဲ
့ None of us can turn away. None of us can be silent. None of us can any longer can we hear the words
ဘယ်သူမှဒါကြီးကိုရှောင်နေလို့မရပါဘူး။ဘာမှဝန်မပြောဘဲနေနေလို့လည်းမရပါဘူး။အသက်ရှူလို့မရတော့ဘူးလို့ပြောနေတာကိုကြားရတဲ့ဘာမှမလုပ်ပဲဒီတိုင်းဆက်ပြီးတော့လက်ပိုက်ကြည့်နေလို့မရတော့ပါဘူ
းဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲဖြစ်ရတဲ့အနေနဲ့တနက်သမားတူဆန္ဒပြလူအုပ်တဲ့ပြစ်ခတ်မှုကြောင့် Detroit မြို့မှာလူတဦးသေဆုံးခဲ့ရသလိုအတ္လန်တာမြို့မှာတော့ရဲကမီးရှို့ခံရတာနယူးယောက်မြို့မှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြမှာထိတိုက်တွေ့ရတာဖြစ်ခဲ့ပါတယ် အခုချိန်ဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရင်းနဲ့ကြုံနေရတဲ့အချိန်ဖြစ်လို့အခုဆန္ဒပြမှုတွေအတွင်းမှာအရက်သားတွေနဲ့ရဲတွေတဦးနဲ့တဦးနင်းနေကြက်ကြက်ရှိနေတာကနေရောဂါပိုးကူးစက်မှုတွေပြန်မြင့်တက်လာမှာကိုအများကစိုးရိမ်နေကြပါတယ်ရှင်။ကျွန်မအေသနာကျော်ပါ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မှာရဲကဖမ်းဆီးစဉ်အာဖရိကန်အမေရိကန်လူမဲအမျိုးသားတဦးတည်ဆုံသွားတဲ့ဖြစ်ရကြောင်းနိုင်ငံတော်ဝန်ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာအကင်းစတင်ဖြစ်ပွားတဲ့မင်းနီယာပိုလစ်မြို့ကမြန်မာအမေရိကန်အတိုင်းဝန်းကြားမှာလဲစိုးရိမ်မှုတွေနဲ့နေထိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါတယ်။မင်းနီယာပိုလစ်မြို့မှာရဲတွေကဖမ်းဆီးစဉ်အာဖရိကန်အမေရိကန်ဂျော့ဂျ်ရိုက်တည်ဆုံသွားတာကြောင့်အဲ့ဒီမြို့မှာမီးရှို့အကြမ်းဖက်တဲ့ဒီဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်တယ်လို့မင်းနီယာပိုလစ်မြို့အကင်းဖြစ်ပွားတဲ့အရက်နဲ့တိမ်မဝေးတဲ့နေရာမှာနေတဲ့ဦးစော်ဝင်းမောင်က VOA ကိုပြောပါတယ
်။အဲ့တော့ဒေါက်တာရှောင်းဝင်းကတော့မင်းနီယာကတော့သူ့ကိုဖမ်းလိုက်ပြီ။ဂျန်နေ၃ယောက်ကိုသူကမချေနှက်သေးဘူး။အဲ့ကျွန်တော်တို့ရောက်ကိုပါဖမ်းမှာအမှုဆွဆွဲမှာသူကအမှုဆွချက်တင်မှာသူကကျင်းရချင်းတာအထူးသဖြင့်အမဲကြီးကနောက်လူခွင့်ရေးတချို့အဖွဲ့တွေကသူတို့အမှုနဲ့ဆွဲဖို့ပေါ့အဲ့တော့ရေကသူတာဝန်သူလုပ်တဲ့ခါမှာမှားခြင်းနဲ့မှားလိုက်မယ်လက်လွန်သွားတာလည်းပါခြင်းပါလိမ့်မယ်သို့တော့မှားတယ်မှန်တယ်ဆိုတာတရားရုံးမှာပဲဆုံးဖြတ်လိမ့်မယ်အဲ့အဲ့လိုမျိုးတွေကနေပြီးတော့သူတို့ဆန္ဒပြတာတွေကလူမျိုးစုဆိုပြီးတော့ခြေပိုင်းမှာလိုက်သွားတယ်ဒါပေမဲ့နောက်ပိုင်းကခိုးတယ်ဝက်တယ်လူရဲရှားနာတွေတွေ့တော့သူကလည်းရှောင်နေတယ်မလုပ်တော့ဘူး
Josh Flight တည်ဆုံးမှုအတွက်သူ့ကိုဖမ်းဆီးထားတဲ့အထဲမှာပါတဲ့လူပြူရဲရာရှိ Derek Chauvin ကိုတော့ယာဒူးကဖယ်ရှားလိုက်ပြီးဖမ်းဆီးထားလိုက်ပြီးဖြစ်ပါတယ်။ Minneapolis မြို့မှာကုန်းစုံဆိုင်အတော်များများပိတ်ထားပြီးတောက်ကြနေညာပိုင်းကလေးကညာမထွက်ရကာဖျူးအမိန့်ထုတ်ထားတယ်လို့ Minneapolis မြို့ကတော်မွေးသူသားကပြောပါတယ
်။အဲမြို့ကတော့အခုလောလောဆယ်ရဒီတည်းမှာသွားလာတာပေါ့နော်။ဒါမဲ့တချို့ကုန်းစုံဆိုင်တို့နောက် Grocery ဆိုင်တို့ပါဆိုအားလုံးညနေ9နာရီထိပဲဖွင့်တယ်။9နာရီဆိုပိတ်ပြီ။မီးရှို့ထားတဲ့နေရာလေမနေ့ကအထီကတော့လောင်တုံးပေါ့နော်မနေ့ရည်ကသူကကဖျူးအော်တာထုတ်တယ်ဒါပေမဲ့ည၈နာရီလောကထွက်လို့မရတော့ဒီနေ့ရောတက်စီရောဘာလို့ဆိုင်နေဆိုမီးရှို့လိုက်ဘယ်လိုမှပြေးလို့မလွယ်ဘူးလေအဲ့လိုမီးရှို့တာရောဘာလို့ဖြစ်ရင်ပေါ့အဲ့ဒါပိုဒုက္ခရမှာပေါ့အားလုံ
းမင်းနီယာပိုလစ်မြို့ကမြန်မာအတိုင်းဝိုင်းကတော့အခုလိုဆန္ဒပြပွဲတွေမှာပါဝင်တာမကြမိဘူးလို့ဦးစော်ဝင်းမောင်ကပြောပါတယ
်အဲ့တော့မြန်မာအတိုင်းဝိုင်းကတော့ဖြစ်တဲ့ကူကအင်တာနက်ကတင်တဲ့လောက် TV ရပြတဲ့လောက်ဖုန်းဆက်လို့ရတဲ့လောက်တွေအဲလောက်ပဲပေါ့လေဟိုနှစ်ခုမှကိုကခုခုရမဲရ refugee တွေအဲတော့အခုလိုပြဿနာဖြစ်လာလို့ရှိရင်လေကိုကလူနည်းစုတွေမှာမှအ ਨੇ စုအစုတွေမှာကိုကကာဝယ်မဲ့လူကတိတ်ရှိတာမဟုတ်ဘူးအဲတော့လူတွေကတိတ်ပြီးတော့ဒီလိုအရှုပ်ရှင်းနေမှာတိတဲ့လောက်ကတော့မပါဘူးနာများတယ
်ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုကန်တွယ်ဖြေရှင်းဖို့အမျိုးသားလူညုံရေးပြည်သောတပ်ဖွဲ့ဝင်အင်အားထောင်ငန်းကိုမင်းနီဆိုတာပြည်နယ်မှာဖြန့်ချလာတဲ့အပေါ်သဘောထားကွဲလွဲမှုတွေလည်းထွက်ပေါ်နေတာပါဒါနဲ့ပတ်သက်ပြီးဦးစော်ဝင်းမောင်ပြောတာကအ
ဲတချို့ကလည်းစစ်တပ်ဆိုတာဟာပြပမှာပဲလောက်ရမယ်ပြည်တွင်းမှာမဆိုင်ဘူးလို့ဝေဖန်တဲ့လူတွေလည်းရှိတယ်ဒါပေမဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့အတွက်ကြောင့်မလို့ဒီ National Guard တွေကိုတုံးကိုတုံးရမယ်ဆယ်ရော်ကအဖွဲ့တွေလည်းတုံးရင်တုံးရမယ်ဆိုတဲ့အခါကျလူတွေလက်ခံလာပြီအဲ့လိုလက်ခံလာတဲ့အခါမှာဒီလူတွေကဒီနေ့ကတော့ဘယ်သူဖြစ်ဖြစ်ပေါ့လေဘယ်သူမှထွက်မှာမဟုတ်တော့ဘူး
စနေနေ့မှာလဲအမေရိကန်ရဲ့မြို့ကြီးအတော်များများမှာ flight နောက်ဆုံးတည်ဆုံသွားတဲ့ပုံစံမျိုးလမ်းမတွေပေါ်တုံးလုံးလှဲအိပ်ရင်ဆန္ဒပြခဲ့ကြပါတယ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကတော့အခြေအနေတွေကိုအမြန်ဆုံးထိန်းနိုင်ဖို့ကြိုးပမ်းသွားမယ်လို့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဟန
်ဂရီသားနယ်တပ်မှလူပွဲသားတွေခေါ်လာပြီးတောရဲမှာပိတ်မိနေတဲ့မြန်မာနိုင်ငံသား၁၆ဦးကိုတိုင်းပြည်ကကကယ်ဆယ်ခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာကတိုင်းနိုင်ငံလေးကိုကိုဗစ် -19 အရေးပေါ်ကာလမကြေညာခင်လေးမှာပဲရောက်ရှိလာကြတဲ့မြန်မာနိုင်ငံသား၁၆ဦးဟာမလေးရှားမှာတောရအလုပ်လုပ်ကန်ဖို့အတွက်ဗန်ဒေးကပြည်နယ်ကိုဗစ် -19 နဲ့ကြုံပြီးခရီးစက်မရဖြစ်နေကြတာပါသူတို့ကလူပွဲသားတွေကတောထဲမှာဖွက်ထားတာနှစ်လကျော်ကြာလာပြီးတဲ့နောက်စားတောက်ရေးနဲ့နေထိုင်ရေးမှာခက်ခဲကြည့်လာပါတယ်ဒီအတွက်ရှေ့ပြောင်းလို့တမအခွေကိုရက်ကိုအခုညီကြောင်းခံလာခဲ့တာကြောင့်ပြီးခဲ့တဲ့ဇာတာကလေးလေးကထိုင်းပြည်ကရဲ့အကူအညီနဲ့ကယ်ဆယ်ခဲ့ရတယ်ဆိုပြီးထိုင်းကလေးနယ်စပ်သုံးဖလားခရိုင်ဟိုက်ရိုင်မြို့ကရှေ့တောင်ကတော့အခွေကိုရဲရဲ့တာဝန်ရဲ့ဥပဒေက VOA ကိုအခုလိုပြောပါတယ်
။ဒီရှေ့ပြောင်းမြန်မာအလုပ်သမားမလေးရှားကိုခုံးဝင်တဲ့အကုန်လုံးဆစ်ရှားရပေါ့နော်။အဲဆစ်ရှားရကလည်းမလေးရှားကိုဝင်လို့မရတဲ့ဆိုတော့ဒီမှာအိမ်မှာ၁၅ကျော်ကျော်ကြာတော့ဆောင်းဝနေရတဲ့အထက်ကြီးတွေဖြစ်လာတယ်။နေရခရရတဲ့ကိုတဲ့မှာအစမပြေတဲ့ဟာကျွန်တော်တို့ဒီ ambassador office ကိုဖုန်းဆက်ပြေလာပြီးတော့သူတို့အကူအညီတောင်းတဲ့ဟာကျွန်တော်တို့ကနေလို့ဒီလာလာဖူးကက စ်တပ်ကိုဖုံးဆက်ပြီးတော့သူတို့ကိုတွားပြီးတော့ပြင်ဆင်နေတယ်။အဲပြင်ဆင်တော့အခုကဒီလလာဖြူပွားမှာစစ်သားတွေရဲ့ဒီကုမ္ပဏီစောင့်ရှောက်မှုအမှရှိနေတာပေါ့နော်။သူတို့ကိုလူကူကူမရမရဆိုတာကတော့စစ်စစ်တော့ကြီးသွားပြီ။သူတို့ကတော့သူတို့တဘိုးတွေနဲ့လာကြပြန်မယ်။မလေးရှားဘက်ကလည်းမရတဲ့အခါအခုကြတော့ညလာကျော်ချာသွားတဲ့အချိန်မှာသူတို့ကအင်ဂျင်ကိုဆုံးဖြတ်လိုက်ကြတာပေါ့နော်။မလေးရှားဘက်ကလည်းမရတဲ့အခါအဲ့လိုမျိုးတွေ။အချင်းတို့သူတို့ဒီဆေးချရတာကြတော့လလာဖြူပွားမှာပဲရှိနေတယ်မဟုတ်ကဲ့
။မလေးရှားကိုကိုဝင်ဖို့စူးစမ်းနေစဉ်မှာပဲ COVID-19 ရေပေါ်ကာလမှာငင်းရီတစ်ခုနဲ့တစ်ခုဖြတ်သန်းလို့မရတာရဲ့မလေးရှားနဲ့ထိုင်းဝင်ထွက်တွေမှာစစ်သေးရီတင်းကျပ်နေတာတွေကြောင့်လူပွဲသားတွေကသူတို့ကိုတောင်းရင်မှာပဲနေထိုင်ခိုင်းလာတယ်လို့ဆိုပါတယ်။နောက်ပိုင်းမှာတော့မိုးရွာလာပြီးတဲ့နောက်နေထိုင်ရေးခက်ခဲလာတာကြောင့်နေရက်ပြန်ဖို့အကူအညီတောင်းခဲ့တာဖြစ်ကြောင်းကိုလည်းဥပဒေအရပြောပြပါရစေ။
အမစစ်တပ်ကိုဖုန်းဆက်ပြီးတော့ညတနားရီလောက်ပဲသွားပြီးတော့စစ်သားတွေကသွားပြီးတော့ပြင်ပေးတယ်။သူတို့ခုထုတ်လာခဲ့တာပေါ့နော်
။အလားတူပဲပြီးခဲ့တဲ့တပတ်ခန့်ကလည်းလူပွဲသားတွေကဆုတ်ပစ်ထားတဲ့မြန်မာနိုင်ငံသားလူကိုဥက္ကဋ္ဌသူ18ဦးကိုထိုင်းစစ်တပ်ကဖျက်ဆီးခဲ့ပြီးလက်ရှိမှာထိုင်းစစ်တပ်ထဲကနေလောက်ဝကမှုဆွဲပြောင်းပေးဖို့စီစဉ်ပေးလဲပါတယ်။ဒီနောက်မှာတော့သူတို့ကိုညည့်ရဲ့ပြန်နိုင်ရေးကိုဆက်လက်လုံဆောင်သွားမှာပါ။ဒီမှာအေးမှာပါခန့်မှန်လက်သက်ကနေတင်ပြပို့နေပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အန်ကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ကိုရိုနာဗိုင်းရပ်စ်မရိုက်ခတ်ခင်အချိန်ကသတိတိုင်းဒေတာကြီးမှာမျက်မြင်ကလေးငယ်တွေနဲ့လူငယ်တွေဟာအလုံးလုံးခွင့်ကြောင်းတက်ခွင့်နဲ့ပြူရန်ထောက်ပံ့မှုတွေရရှိပါတယ်။လက်ရှိချိန်မှာတော့စီးပွားရေးလုပ်ငန်းတွေအထူးသဖြင့်မျက်မြင်အနေခံတွေကိုပိတ်ထားရတဲ့အတွက်မတန်ဆန်းသူတွေပေါ်မှာလည်းတက်ရောက်မှုတွေရှိနေပါတယ်
။ကျောင်းမင်းနဲ့နားလေဟိုတော့နှိမ့်ခန့်နေတဲ့လူတွေနားတယ်။နားပြီးနှိမ့်ခန့်ရတဲ့နှိမ့်ခန့်ရလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်လို့လည်းနိုင်ရတယ်။အခုတော့နှိမ့်တော့ဆိုပြီးတော့နှိမ့်ခန့်လည်းပိတ်ထားပါဗျာ
။မုံရွာမျိုးမျက်မြင်အနေခံမှာအလုံးလုံးကင်နေတဲ့ဦးဝင်းမြင့်ကပြောပြခဲ့တာပါ။ဒီဆောင်မကိုမုံရွာကြီးဆက်မသတင်းတော်အေးမွန်နဲ့ဒို့အတန်သတင်းတော်အေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးမွန်ကဆက်လက်တင်ဆက်ပေးသွားမှာပါ
မုံရွာမြို့မှာရှိတဲ့ရောင်ကြီးသစ်ပရာဟိတမျက်မမြင်ကျောင်းကဥဝင်းမြင့်တို့လိုလူမျိုးတွေအတွက်နှစ်ပေါင်းများစွာခိုလုံရာနေရာတစ်ခုဖြစ်ပါတယ်ဥဝင်းမြင့်ကအသက်55နှစ်ရှိပြီဖြစ်ပြီးအနှိပ်ပညာနဲ့အသက်မွေးလာတာနှစ်20ကျော်ပါပြီမျက်မမြင်အနှိပ်ခံကနေရတဲ့သူ့ရဲ့တလဝင်ငွေကတသိန်းငွေကနေနှစ်သိန်းခန့်ထိရှိပါတယ်။ COVID-19 ရောဂါဖြစ်ပွားမှုတွေကြောင့်သူတို့ရဲ့အနှိပ်ခံကမမျော်လင့်မဲ့မေလ24ရက်နေ့ကစပြီးပိတ်လိုက်ရပါတယ်။အဲ့ဒီအချိန်ကစပြီးသူဟာအလုံးလက်မဲ့ဖြစ်သွားပြီးသူ့ဇနီးစီကိုလည်းငွေပြန်မပုတ်ပေးနိုင်တော့ပါဘူး
။လောက်ဟောတော့တောင်းချင်တယ်ပေါ့။အဲ့တော့ကိုယ်အိမ်စားဝတ်နေရတယ်ရှိသေးတယ်လေ။မိသားစုကလည်းရှိသေးတာဆိုတော့အိမ်ရဲ့လောက်ထပ်ကမရှိပါဘူးတောင်းလို့တောင်းလို့လောရတယ်။တောင်းသူကလည်းပြောပါအောင်မရှိအောင်အခုတော့ရှိတာလည်းငါစားနေရမှာ
ဧပြီလကလေးကဥဝင်းမြင့်ကသူ့မိသားစုကိုပတ်စံနဲ့စားစရာတွေမပို့ပေးနိုင်တော့ပါဘူး။ရောဂါတွေကြောင့်တစ်လတစ်ချိန်အိမ်ပြန်နေကြဖြစ်တဲ့ဇနီးနဲ့အသားရှိတဲ့ကဏီမျိုးနယ်ကိုလည်းမပြန်ပြစ်တော့ပါဘူး
။ဥဝင်းနဲ့ဒီနဲ့တိုင်းတာတွင်တော့ကိုယ်ပိုင်လည်းမလား။ကံပုံမှမလားဘူးရဲ့။သူတို့စီအဆက်တွယ်တော့ရှိရောဖုံးဆက်တယ်လည်းရှိတယ်။သူတို့လည်းကိုယ်နဲ့ကိုယ်နေရမှာဆိုတော့ကိုယ်နဲ့ကိုယ်နေကြတော့ပေါ့။
ကျောင်းကျစ်တိပရာဟိတအကြောင်းမှာသူ့လိုအနှိပ်ပညာနဲ့အသက်မွေးတဲ့မျက်မမြင်အနှိပ်သမား10ဦးလောက်ရှိပါတယ်။သူတို့တဦးချင်းစီရဲ့တလဝင်ငွေကတသိန်းကနေနှစ်သိန်းခန့်အထိရှိကြပါတယ်။2014သကောင်စီရင်အရမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 တန်းရှိပြီးစုစုပေါင်းလူဦးရေရဲ့ 4.6 ခန့်လုံးရှိနေပါတယ်။ကျောင်းကျစ်တိကျောင်းမှာအနှိပ်ခန့်နှစ်ခုရှိပြီးမြို့မှာတော့နာမည်ကြီးပါတယ်။တလကိုလာရောက်အနှိပ်ခန့်သူ900ဝန်းကျင်ရှိပါတယ်။
ဒီကြောင်းမဲလာတဲ့လူကကြောင်းမဲခံလိုက်ပိတ်လိုက်ပိတ်ထားကြောင်းမဲနဲ့လာတယ်ဟိုတော့နှိမ့်ခန့်နေတဲ့လူကနားတယ်နားပြီးနှိမ့်ခန့်ရတယ်နှိမ့်ခန့်ရလို့ဆိုပြီးတော့သူတို့အိမ်ကိုခေါ်လို့လည်းနိုင်ရတယ်အခုတော့နှိမ့်တော့ဆိုပြီးတော့နှိမ့်ခန့်လိုက်ပိတ်ထားပေါ့ဗျာ
အနှိမ့်ခန့်ကနေဝင်ငွေမရတော့တဲ့အချိန်မှာတော့အလှငွေတွေနဲ့ရက်တည်နေတယ်လို့ကျောင်းတာဝန်ရှိသူဦးစိုးဝင်းနိုင်ကဆိုပါတယ်သူရဲ့ပြောပြချက်အရအခုပိုင်းသူတို့ကြောင်မှာလာရောက်လှူဒန်းတဲ့အလှူရှင်လည်းနေပါသွားတယ်လို့သိရပါဗျ။ အရင်ဒီယောဂါတွေမဖြစ်ခင်ကဆိုတနေ့တာအာဟာရအတွက်လှူဒန်းသူကတလလုံးရက်အပြစ်ဖြစ်နေတတ်တယ်လို့သူကပြောပါတယ်
အဲ့လိုချင်တာဘာလို့လဲဘာသာတော့အနိုင်နေမှဆိုလဲပတ်စံဝင်မရတော့ဘူးကွာအဲ့လိုလည်းပြရတယ်ကျွန်တော်ဒါကတော့ဒီစားနေရမှမယူတဲ့သူတို့လည်းလှုပ်ချင်နေရှိရတော့သူတို့လည်းအဲ့ဒါမုံမုံမုံမုံပေးရတော့အားရတယ်လို့သူတို့တော့ပတ်စံရှိနေတာမှန်တယ်ငိုသွားကြစားလို့ရတယ်ကိုဝယ်ရဝယ်လို့ရတော့အဲ့ဒါမျိုးအဲ့ဒါတော့ဝင်မရှိဘူးကျတော့ကျောင်းတော်ကဘုံတော်ကလည်းအလှူရှင်တွေလည်းရှိတယ်ဘာလို့ဆိုတော့ကျောင်းတော်တိုင်းမရိုင်းတော့ဘူးနိုင်သူတို့လည်းတော့ဘာဝင်မရှိတဲ့ဆိုနေတော့ဘာတော့အဲ့လိုဖြစ်သွားတာ
ရှောင်းကျူတစ်ကြောင်ဟာအရင်ကကဏီမြို့နယ်မှာဖွင့်လှစ်ခဲ့တာဖြစ်ပြီး2015ခုနှစ်မှာမုံရွာကိုပြောင်းရွှေ့လာခဲ့တာပါ။ကျောင်းကနေထိုင်သူစုစုပေါင်း45ဦးလောက်ရှိပြီးအခုတော့နေရာဒီကျောင်းပိတ်ရဖြစ်တာကြောင့်အလုံလဲပိတ်တာရောကြောင့်တဝက်လောက်ကမိသားစုရှိရာကိုပြန်သွားကြပါတယ်။အခုချိန်မှာအကျွေးမွေးအတွက်နေ့စဉ်အလှူရှင်မရှိတော့လို့ကျောင်းရံပုံငွေနဲ့ချက်ပြုတ်စားတောက်နေကြပါတယ်။အလှူရှင်ပါသွားတာကလာပိုင်းလောက်သာရှိသေးတာကြောင့်သူတို့အဆင်ပြေနေသေးတယ်လို့ပြောပါတယ်။ချောင်းကျစ်တိပရာဟိတအကြောင်းမှာအလှကံထွက်တဲ့တီဝမ်အဖွဲလည်းရှိပါသေးတယ်။သူတို့တွေကလည်းအကြောင်းကိုတစ်ဖက်တစ်လမ်းကနေအလှငွေရအောင်ကူညီပေးနေသူတွေဖြစ်ပါတယ်။သူတို့တီဝမ်အဖွဲကလည်းရတဲ့အလှငွေတွေကိုအနှိတ်ဆရာတွေလိုရဂိုင်နှုံးနဲ့ရကြပါတယ်။အသက်24နှစ်အရွယ်ကိုအောင်မျိုးဝင်းဟာတီဝမ်အဖွဲမှာပါဝင်သူတဦးပါ။ဒီဝိုင်းဖွဲ့မှာတချင်းဆိုတာဒူတီတာတွေသူလုပ်ပါလေမြန်မာပြည်မှာကိုဗစ် -19 ရောဂါစဖြစ်ချိန်မှာတော့သူတို့အလူကံအဖွဲ့လည်းမထွက်တော့ပါဘူးဒီနားထားရတဲ့ကာလမှာတော့ဂီတဝါဒနာပါတဲ့ကိုအောင်မျိုးဝင်းတယောက်တချင်းတွေကိုနားထောင်ရင်းဖြတ်တန်းနေပါလေ
ခုနတော့တည်းကတော့ဒီလုပ်ငန်းပိုင်းနဲ့အခက်အခဲကတွဲနေတော့ကျန်လာတော့ဒီမှာအခက်အခဲမရှိတော့ဗျဆာဝတ်နေဆိုရဒီမှာကျွန်တော်တို့ကြောင်းကြီးကဒီမှာကျွန်တော်တို့ဖြူမွေးဆောင်ဆောင်ထားတယ်နေဖို့ထိုင်ဖို့ကလည်းဒီကြောင်းကြီးကဆက်ဆက်ရအောင်တောင်းရယ်ဆောင်ဆောင်ထားရတော့ဆာဝတ်နေရင်လည်းအဲ့ကျန်အရောကမှတိတ်ပြီးအခက်အခဲမရှိပဲအလောက်ကံရတော့အခုယောဂါအတိုင်းဖြစ်နေတဲ့ပန်အလုံးမှာအလောက်ရရတဲ့ကြောင့်အလောက်ကံရတော့အခက်အခဲရှိရပါတယ်
သူဟာဒီဝိုင်းအဖွဲ့မှာပါတယ်လို့အနှိမ့်ဆရာဖြစ်နေလေလောက်ကံသူဖြစ်ပါတယ်နှစ်ခုပေါင်းလိုက်ရင်သူရဲ့တလဝင်ငွေကအနည်းဆုံး9000ကနေအများဆုံး3000ခွဲထိဝင်ပါတယ်သူတို့ကအကြောင်းကတင်ပြီးတဲ့ပညာရပ်တွေနဲ့သူတို့ကိုယ်ပိုင်ဝင်ငွေရှာနိုင်ကြပါတယ်မိသားစုကိုထောက်ပံ့နိုင်ကြတယ်ကျောင်းရောက်လာတဲ့သူတွေကိုကြိုးကျစ်တာ၊ချိန်နှီးရက်လှုပ်တာ၊စားတဲ့လက်မှုပညာတွေ၊မြန်မာ၊ဂျပန်အကျောပြင်ပညာရပ်တွေအပြင်အတန်းပညာသင်ယူနိုင်တဲ့အရွယ်တွေကိုလည်းကျောင်းထားပေးပါသေးတယ်။ပရိဟိတကျောင်းဖွင့်ပြီးကတည်းကအခုလိုအလှရှင်ပါသွားတာမျိုးမကြုံခဲ့ရသလိုအနှိတ်ခံလဲရက်အကြာကြီးမပိတ်ဘူးပါဘူး။ကျောင်းအတွင်းနေထိုင်ကြတဲ့တကူတဲ့သမားတွေအတွက်တော့အဆင်ပြေနေပြီမယ်။မိသားစုဝင်ရှိပြီးအိမ်ငှားနေထိုင်ကြသူတွေအတွက်တော့အခက်အခဲတွေရှိတယ်လို့ဆိုပါတယ်။ရန်ကုန်မှာရှိတဲ့မျက်မမြင်အလုံသမားတွေရဲ့အခြေအနေကလည်းဒီလိုပါပဲ။ယူမီအနှိတ်ခံကိုမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကဖွင့်လှစ်ထားတာဖြစ်ပြီးအလုံမြို့နယ်မှာတည်ရှိပါတယ်။အဲ့ဒီအနှိတ်ခံမှာတော့အမြင်အာရုံချွတ်တဲ့သူတွေကနှိပ်ပေးကြတာပါ။မဆင်မကအဲ့ဒီနေရာမှာလှုပ်လှုပ်ပါတယ်။သူမကမျက်မမြင်တယောက်ဖြစ်ပြီးအနှိတ်ပညာနဲ့အသက်မွေးတာ10နှစ်ရှိပါပြီ။
အမလို့ဆိုင်ရတော့ပိတ်တာ2လလောက်တော့ပိတ်ချင်ရတာပေါ့အမအခုကအိမ်အောင်ရှိရလေအမရဲ့အမျိုးသားလည်းဒီမှာတူတူလုပ်နေရင်အိမ်မှာသမီးလေးနဲ့ဒါလေးနဲ့ရှိရနေမှာအဲတော့အမေတွေအမတွေကဝိုင်းထိန်နေနေရတယ်သူတို့ပြန်ပို့ပေးနေရတယ်အာဒီကြားထဲမှာကသူတို့ပြန်မပို့ပေးနိုင်ဘူးဖြစ်တာပေါ့နော်ဟိုဆာအလုပ်ရှိတော့ကတော့ပုံမှန်ပို့ပေးနိုင်တယ်အလုပ်ရှိတော့ပြန်ရောမပို့ပေးနိုင်ဘူးပေါ့အဲ့လိုမျိုးအမေသားလေးရှိတာပေါ့သူတို့ပဲအမရဲ့အမေတွေကလည်းသူတို့ပဲခလေးလေးကိုဒီအဲဒီတလနလအတော်တွေမှာကျွေးနေတာပေါ့နော်အရင်တနေ့တိုက်ဆံနေမှာပဲနေရတော့လေစိတ်မုန်းချက်တယ်ပေါ့နော်အဲ့လိုမုန်းချက်မှုလည်းခံစားရတယ်ကိုယ့်အိမ်ကိုအဲ့လိုမျိုးဟိုပတ်စံမပို့နိုင်လို့အဲ့လိုမျိုးပေါ့နော်ဟိုခက်ခဲနေလို့လည်းအဲ့ဒါလေးလည်းစိတ်ထိမှုခံစားရတယ်ပေါ့ဟိုအလုပ်လည်းကောင်းမှုမလွတ်လွတ်လပ်လပ်မလုပ်ရတဲ့အတွက်ကြောင့်လည်းစိတ်ထိရပါပေါ့နော်အဲ့လိုမျိုးပေါ့
COVID-19 ကြောင့်ဆိုင်ပိတ်ထားတဲ့အချိန်တွေမှာမြန်မာနိုင်ငံမျက်မမြင်အသင်းချုပ်ကအထောက်ပံ့တွေပေးပေမဲ့လုံလောက်မှုမရှိပါဘူး။မက်ဆစ်မာရဲ့အလုပ်ကတော့မကြသေးခင်ကပြန်ဖွင့်လိုက်ပြီးလာရောက်အနှိတ်ခံသူအနည်းငယ်သာရှိပါသေးတယ်။အလုပ်သမားတွေအတွက်တော့စိုးရိမ်မှုတွေကရှိနေပါတယ်
။ COVID-19 ကာလမှာအစီအစဉ်ဆိုင်ခဏပိတ်ထားရပေါ့။အဖုံးမလာဟိုဘယ်လိုပြောမလဲပြန်ဖွင့်ရတယ်ပေါ့နော်။တောက်ပြင်မဲ့လည်းတာပဲဟိုအခုကဟိုဝန်ယူတာလည်းရှိသေးတယ်လေ။အားသာမို့ဟိုဒီလိုပဲကိုယ့်အတက်ကိုအသက်ကိုညံဆောက်ဟုတ်အောက်ဆောက်ကန်ဆောက်တယ်လို့ကိုညံလေးတဲ့ပဲကိုဒီလိုမျိုးကိုတော့ကိုတည်းမွေးရောဟိုကလောက်ရတာပေါ့နော်ဒီလိုမျိုးပတ်စပ်ပိတ်ကလေးတွေနဲ့အဲ့လိုဟိုဟန်းကျင်လေးနဲ့အဲ့လိုလူတယောက်နှိပ်ခံမျိုးလက်သေးတယ်နှိပ်ပြီးတာနဲ့လက်သေးတယ်အဲ့နှိပ်တဲ့တစ်ချောင်းလုံးမှလည်းဒီမတ်ဒီပတ်စပ်ပိတ်လေးတွေတက်ပြီးအလုပ်လုပ်တယ်ပေါ့နော်အဲ့လိုမျိုးပေါ့နောက်တယောက်လူအဲ့လိုမျိုးလာလို့ရှိရင်အရင်တော့လက်မခံတော့ပဲလေဒီ6ပေချားပြီးတော့ပေါ့နော်အဲ့လိုမျိုးဟိုကအလုပ်လုပ်တယ်ပေါ့
skyline ဘက်ကိုပြန်သွားမယ်ဆိုရင်ဖြင့်မုံရွာမှာရှိတဲ့မြေမမြင်အနှိတ်ခံတာသူတွေကတော့ရောဂါနဲ့ပတ်သက်ပြီးသတင်းကိုနားဆွနေကြပါတယ်။လူကြီးတွေကရေဒီယိုကိုအားထားပြီးလူငယ်တချို့ကတော့ဖုန်းတန်ထွက်စနစ်နဲ့ Facebook သတင်းတွေကိုပါနားဆွနေကြပါတယ်။ဦးဝင်းမြင့်တယောက်ကတော့ဒီကာလမှာသူ့ရုံးခန်းမှာထိုင်ရင်းရေဒီယိုသတင်းကိုနေ့တိုင်းနားထောင်ပါတယ်။မြမသတင်းကဘာသတင်းအစုံနားထောင်တယ်လို့သူကပြောပါတယ်။သူကကိုရိုနာဗိုင်းရပ်စ်ရောဂါမြင်းမြန်အဆုံးသက်သွားဖို့မျှော်လင့်နေပါတယ်
။အချိန်မကြာခင်ကုသနိုင်တဲ့ဆေးနဲ့ပါဝင်နိုင်တဲ့ဆေးပေါ်ပန်းပါသေးပဲဆူတောင်းရမှာ။အဲအဲ့ဒါမှလည်းကိုကလုပ်ငန်းလုပ်ရမှာလေလုပ်ငန်းလုပ်လို့လည်းရမှာကမ္ဘာတစ်ကမ္ဘာလုံးနဲ့လုပ်ငန်းนี่လည်းပတ်နိုင်မှာဒီကမ္ဘာလုံးနဲ့ပတ်နိုင်မှာလည်းကိုလည်းလည်းအလုပ်ပြန်ပြီးတော့စနိုင်မှာ
။အခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒုအံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရကိစ္စမှသတင်းတောက်အေးမော်ဒို့အတန်သတင်းတောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတွေးတင်ရှိပါတယ်မင်္ဂလာရှိတော်နေလို့ဖြစ်ပါစေရှင်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American ဆန်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လွင်ဦးပါအခုတစ်ခါပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးချင်ပါတယ်ဒီစပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ။ Okay မင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဆွေးနွေးခန်းထဲမှာပြန်ဖွင့်ဖို့ဖြစ်စင်နေပါပြီ။ဒီချိန်ထဲမှာပဲရောဂါကူးစက်မဲ့အန္တရာယ်ရှိနေသေးတဲ့အတွက်စိုးရိမ်နေတယ်ကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ရင်းမဖွင့်ရင်းအကျိုးဆက်တွေနဲ့ရှိရှောက်ပြင်ဆင်ထားဖို့ဘာတွေလုပ်မလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ပညာရေးရှုထောင့်၊ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဦးသားဒေါက်တာသိန်းလွင်နောက် American ခြေဆက်မြန်မာရေးသုံးသပ်သူလည်းဖြစ် online မှာကျန်းမာရေးဆောင်ပါးလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
။မင်္ဂလာ
ပါ။ Okay ဆိုတော့အခုကတော့ဒီနိုင်ငံတော်များမှာလည်းဒီ Corona Virus ကူးစက်မှုရေအခြေရောက်လာတဲ့အများဆိုရင်မှာတော့ဒီသွားလာလို့ရှာမှုကန့်တတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရလည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေဇူလိုင်လထဲမှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမ်းမှာစိုးရိမ်နေတဲ့အနေနဲ့ကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ဆိုတော့ဆရာဦးသိန်းတွေအရင်ဆွေးနွေးပေးပါလားခင်ဗျာကျောင်းဖွင့်မယ့်အပေါ်မှာအဓိကစိုးရိမ်နေတာဘာကြောင့်လဲများနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်နေလဲ
ဒီကုသရောဂါကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူးကာကွယ်တဲ့ဆေးမရှိတော့စိုးရိမ်ကြဒီစိုးရိမ်နေနေရမှာဒီမိဘတွေလည်းစိုးရိမ်တယ်တင်ကြားနေဆရာဆရာမတွေလည်းစိုးရိမ်ဒီဆရာသမဂ္ဂတွေပြောပြောတာဆိုတာလည်းအဲစိုးရိမ်တွေရှိကာယောဂါကုသမှာဒီကျောင်းဖွင့်တဲ့အတွက်ယောဂါကုသရည်ဆက်အပြည့်ဆုံးရှုံးနိုင်တာအဲ့ဒီပုံမှာစိုးရိမ်ကြနောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာကြိတ်ကြိတ်မှုတွေရှိပါကြောင့်လဲဆိုတော့ဒီယောဂါကုသကဆောက်ဖြစ်ပြီးမိဘတွေမှာအလုံးတိုင်းစိတ်မပြေတာတွေရှိတယ်မိဘတွေအလုပ်တွေပိတ်ရတယ်ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ဝင်တွေမှာကြိတ်ကြိတ်ရတဲ့အခါကျတော့ကျောင်းသားတွေပုံမှာစိတ်ပုံမှာလာတာပြီးတော့ရေးရိုက်အဲ့ဒီမတိကျဒီရတဲ့အာရီဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာကြိတ်ကမှုတွေဖြစ်လာတယ်။ဒီစိတ်ပိုင်းဆိုင်ရာကြိတ်ကမှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ကြိတ်ကြရည်။အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီ ရောဂါမဖြစ်ဆက်အောင်လို့ပြည့်မြည့်အောင်အပေါင်းဝင်းခွဲပြီးတော့ထားရမယ်။ဟောလက်စီရမယ်စသဖြင့်ပေါ့။ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာအကြောင်းသား80 90 100လောက်ရှိသူဆရာတယောက်နဲ့တင်နေရတယ်။နောက်ဘောင်းတော်ကြီးတွေအကြောင်းတွေဆိုရင်ဆိုရင်ကမ်းမာကြီးထဲမှာလည်းဒီနားမှာတကယ်ဟိုနားမှာမကင်းဆိုတော့ကမ်းမာကြီးထဲမှာအားလုံးကျောင်းသားတွေအနေနဲ့ပြီးပြီးတော့စေတဲ့ဆိုတော့ရောဂါကူးစက်လို့လေဒါကြောင့်မိဘတွေဆိုရင်လည်းဆရာတွေဆိုရင်လည်းအလုံးမဟုတ်ဘူး။နောက်ပြင်ကျွန်တော်တို့နိုင်ငံဆရာတွေကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတော့ဒီချင်တာကြီးမရှိဘူး။ဒီ education နဲ့ emergency ပေါ့။အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတော့ဒီချင်တာမရှိတဲ့အတွက်ကျွန်တော်တို့ဆရာတွေအဆင်မပြေဘူး။ဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်ဆိုရင်ကြတာကျောင်းသားတွေလည်းဆိုရင်နဲ့ဆရာတွေလည်းဆိုရင်နဲ့မိဘတွေလည်းဆိုရင်နဲ့နောက်ဒီကွာကျောင်းသွင်းဖို့ကျောင်းခွင့်လိုက်တဲ့အခါကျရင်ယောဂကူးဆက်သွားရင်ဒါကျောင်းသွင်းဖို့ဆောက်ကတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လို့ဆိုအဲ့ဒီဆိုးကျိုးတွေမြင်ရပ
ါဟုတ်ကဲ့ဆိုတော့ဆရာဦးတက်ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာဆိုးရည်စရာအကြောင်းရင်းတွေဘာတွေများရှိနေကြလဲဆရာ
ကျောင်းနေပဲရှိတယ်ဒီကယောဂကြီးကကဘာယောဂကကြီးအဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုရှိလည်းပဲမငြိမ်သေးဘူးအဲဒီကဘာလုံးမှာပြန်ပြီးတဲ့အနေထားမြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေထားမှာကျောင်းဖွင့်တာပါဝင်လူရှိဝေးချင်းအဲတိစားတွေကအတော်ကိုသတိထားမယ်ဒီဖြစ်ပါတယ်ဒါကြမ္မာရေးအတွက်ပါပဲဒီတစ်ခါကျွန်တော်တို့လူမျိုးတွေကတင်းအချက်လက်ဒီကိုခိုင်ငယ်မှမှရတာနေတယ်နောက်တစ်ခါရပြန်တော့လဲရတဲ့သတင်းတွေပေါ်မှာမမှန်တာလဲအလေးနဲ့ထားကြတယ်မှန်တာလဲဖုံးပထားတယ်အဲ့ဒီကြားထဲမှာမာယောတဲ့တင်ပြမှုတွေကဒီနေ့ကြီးရှိနေပြီတော့ကမဖြစ်တင်တာတဲ့ပူတဲ့အဲ့ဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရောအော်ဒီခါကျောင်းဆရာဆရာမတွေရောပညာရေးဌာနတာဝန်ရှိတဲ့ဒီကောင်းကျိုးဆက်ကြီးရနိုင်တယ်တကယ်လို့အမှကျောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကျောင်းဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်အဲကျောင်းသားမိဘတွေကသတိနေတယ်ဆိုတွတ်ကြမှာမဟုတ်ဘူးအဲတချို့လည်းပဲအစိုးရကြီးရပါဘူးလေနောက်တစ်ချက်ကအခုခေတ်ကျွန်တော်ဒီကတော့ကျောင်းတွေတော်တော်များများပါဒီတိကျခွဲထားရင်းနေရာတွေပြုလုပ်ထားကြတာရှိတယ်ခင်ဗျအဲတော့ဒါလည်းအဲချင်းတွေလုပ်တဲ့ကိစ္စပါတော်တော်အဲ့ဒါတွေကနေပြီးတော့အဲအဲ့ဒီစက္ကန့်ကြီးကပိတ်ချိန်ကြမှာလားအဲ့ဒီလားဒါကပိတ်ချိန်ကြပြီးကျောင်းသားတွေမလာနိုင်ဘူးဒီစာသင်ခန်းနဲ့အဲ့ဒီနိုင်ဆိုင်အဆောက်အဦကိုဘယ်လိုစနစ်ကြတန့်ရှင်းမလဲဆိုတဲ့ချက်တွေကိုပါချက်စစ်စားတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆွေးနွေးရချင်သေးတာဆိုတော့နောက်တစ်ချက်အနေနဲ့ကတော့ဒီကျောင်းတွေမဖွင့်နိုင်ရင်ကျောင်းနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီချင်ပါတယ်ဟိုဆက်ကွာလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်လည်းမိဘတွေကစိုးရိမ်လို့ဖြစ်ဖြစ်ဆက်စဆရာတို့ဆွေးထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရောနောက်ဆက်တွဲဆိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းနိုင်လဲဆရာဦးသိန်းလေ
ဒီဒီမကြသေးခင်ကယူနက်စကိုကထုတ်ပြန်လာတဲ့စာရစာရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့အကြောင်းကြီးပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုကျင်းချုပ်နိုင်ဖို့အတွက်ဘလောက်ကျင်းချုပ်နိုင်လဲဆိုတဲ့ထောက်ထားသူတွေ့နေပါတယ်ဒါပေမဲ့ရှိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရတယ်မှာရှိပါတယ်ဆိုဘလူးဆုံးရှုံးမှုတွေလည်းဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်။နောက်လူမှုပေါင်းစုဆက်ဆံရေးပေါ့ကလေးတွေဆိုကျောင်းသွားမယ်သူငယ်ချင်းတွေကစားကြမယ်စကားပြောမယ်။အဲ့ဒီလူမှုပေါင်းစုဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်။နောက်ကလေးတပါဝါကျောင်းမှာကစားမယ်။ဆိုအဲ့ဒီကစားတာခန္ဓာကိုယ်ဖြစ်လို့ဆိုတော့ဒီအခွင့်အရေးခန္ဓာကိုယ်ဖြစ်လို့ဒီပေါင်းစုဆက်ဆံရေးဓာတ်တွေဆုံးရှုံးနိုင်တယ်။နောက် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကျောင်းပိတ်လိုက်ပြီဆိုရင်ကျောင်းပိတ်တဲ့ရက်ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့ခါကျောင်းပြန်လို့ရတယ်အဲဒါလက်တွေ့ထောက်ထားရရှိတယ်အဲကျောင်းပိတ်တဲ့ခါကျတော့ကလေးတွေကတခြားလုပ်ပါတယ်ပြီးပြီဆိုရင်စောစောအိမ်အောင်ကျသွားတယ်အဲကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ကျောင်းပြန်လို့ရတယ်အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီဆိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံကအတွေ့အကြုံများကျွန်တော်ပြ
ဟုတ်ကဲ့အခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်တော့တခုရှိတာကတော့မြန မြန်မာနိုင်ငံနဲ့တော့အခြေအနေချင်းရတယ်ကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကဘာမှအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဘယ်လောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကြောင်းနေဖွင့်ဖို့အခုလိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆောင်းတင်လေက
ာယောဂါကဘေးစင်ကြီးနဲ့ဆိုချင်လို့ပြောနိုင်ဘူးဒါဒီနေ့ဆိုရလဲပြောရတာဒီ COVID-19 ရောဂါလုံးဝပြင်းစင်သွားတာလုံးနဲ့ကျွန်တော်တို့ကအကျဉ်းရမှာရောဂါကျွန်တော်တို့ရောဂါကိုရင်ဆိုင်ရမှာဒီရောဂါလုံးဝပြင်းစင်အောင်လုပ်နိုင်တဲ့အချိန်ကြောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေပြီကလေးတယောက်ချင်းဆုံးရှုံးတော့မှာဘူးသူကနိုင်ငံရဲ့စီးပွားရေးအစကလေးတွေပညာသင်ခွင့်မရတဲ့အတွက်တန်ဖိုးဆိုင်ရာဘာတရက်တွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကထိခိုက်တယ်အကြောင်းပြချာချင်ပိတ်တာကတော့ဆွေးနွေးပုံများတယ်။အဲဒါကြောင့်ကျွန်တော်တို့ကအတတ်နိုင်ဆုံးဟိုကဒေါ်လာကူးစက်မှုမရှိအောင်တတ်နိုင်ဘလောက်စိတ်တည်ပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါချက်ကိုအချမ်းမကြီးကဆရာဒေါက်တာပြည့်စုံတို့အချမ်းမကြီးကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချိပါတယ်။အချမ်းမကြီးကပရိုတန်နဲ့ထိနိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖွင့်တာပေါင်းတယ်လို့မြင်ပါတယ်။
โอเคสรุปโหซีอาอุตเตซูเลยเมจิมาแล้วกุสุยดีกายโยกะซ่าได้ตียุนักงานอภาวนดีกุสะมุริอะซูซูจုံเยอะในนักงานนี้มาตั้วละลุช้ามุริโกกัดตัดทาราริเปลี่ยนช่อไปละในดิโจ้งนี่โรงงานนี่เลยเปลี่ยนพ่นไปနေပါတယ်ဒါပေမဲ့ WHO อภาวนดีจ้ํามาอีปัญญาရှင်นี่เบิกก็တော့เปลี่ยนพ่นในเนี่ยมาดิยุติเยยอกะกุสะมุริจုံลายเองโหเฉชิต้องเปลี่ยนไหนซ้ําชื่อโหอภาวนบ่ดิอะติเปลี่ยนทาโหดูเลยสุบิยอตรีเปยได้เลยชื่อเลยสรุปญมานักงานไอ้เฉินเนี่ยดิโลအဲ့ဒီအနေထားမှာရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတည်ဆွေ
โอเคကျွန်တော်တို့ပုံမှန်လင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမှန်တမ်းနောက်ကျပါလိမ့်မယ်အမှန်တမ်းဖွံ့ဖြိုးမှုနေပြီးတော့အသိပညာလည်းနေပါတယ်ဒီကာယောဂါကြီးတေယုတ်ဒီမှာဆက်ဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလိမ့်မယ်ဒါတောင်မှရှိတယ်ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်နောက်ပိုင်းမှာလည်းအဲ့ဒါအခါဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတယုတ်ဒီယောဥယောပပါယောဂါဟိုစေဘွားကြီးဖိအားကြီးဆွဲအားကြီးတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့တန်တရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်သားဦးတို့ယူဆိုင်ကြည့်ကြည့်ကြနောက်တစ်ချက်ကဒီရပိုင်းမှာပဲဒီဒီလိုရှိုးရောဒီ CDC ရောကတော်ရှိကျမကြီးဒီပညာရှင်ကြီးကပြောတာဒီကာယောဂါပူကနောင်တော်မှတစ်တလုံးတော့ရှိကောင်းရှိနေနိုင်မယ်ဒီဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီကြောက်တွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့ဒီလိမ့်နဲ့ပူပြီးစဉ်းစားတင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပေါ်ရောကြောင်းသားမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောင်းသားတွေဒီချိပေါ့နော်အဲဟိုစဉ်းစားသိညာပါဟုတ်ကဲ
့ဟိုခုကတော့ဘလူးအဖြစ်ကြောင်းနေရတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အစ်င့်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလူးပုံစံနဲ့ဖွင့်မလဲဆိုတော့လည်းစဉ်းစားရလိမ့်မယ်ထင်ပါတယ်ဆိုတော့ဆရာဦးတိုးရခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရလုပ်ငန်းတွေနောက်သစ္စာတည်းတွားရလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမဲ့ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဒါတွေပြင်ဆင်ထားဖို့များလိုမလဲဆောင်းတယ
်ဘုကျောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုသုံးရတာတွေ့ဒီ online learning ပေါ့သူတို့ပြင်ချက်ကလေးမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့ television ကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးတင်စနစ်နဲ့လုပ်ဖို့ဆိုတော့ကြံပေးတာရှိတယ်ကျွန်တော်တို့ဒီ initial ဒီအိန္ဒိယနိုင်ငံကြီးကိုမကြသေးခင်ရပဲဟောတက်ကတူဆရာကတော့သူတို့ဟောကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးကစနစ်နဲ့ပို့ချပြီးတော့ဝယ်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်သူအဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ကျွန်တော်တို့နိုင်ငံမှာကဒီအဝေးကစနစ်လုပ်ဖို့ဟာကြီးတို့မှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနေတယ်တချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နီးလမ်းလည်းရှိတယ်ဒါပေမဲ့ဒီ online စနစ်ကိုပုံစံလိုက်ပြီးပညာရေးအခွင့်အလမ်းကိုပြန်ဖြစ်လာမှာကျွန်တော်ဆွေးနွေးတယ်ဒါကြောင့်လဲဆိုတော့ဒီကျေးလက်တော့ရွာဒီမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူးနီးလမ်းလည်းမသိဘူးဒီပညာလည်းမသိဘူးပစ္စည်းကိရိယာလည်းမရှိဘူးအဲ့တော့ online စနစ် င်းတဲ့ online learning ဆိုရင်ဒါအများကြီးမြင်ရလို့ဖြစ်လာတယ်။ television နဲ့ radio တို့ကကျင်းလက်တစ်ချီရောက်သွား။ radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပေလုပ်ကြည့်ရတာကတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online စနစ်ကသိရမှုမရှိတော့တာအဆင်ပြေနေတယ်။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေပေါ်တော့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပညာရေးမိသားစုပြောတာရှိတယ်တော့ homeschool ဆိုပြီးတော့မိဘတွေကသင်ပေးပါဆိုပြီးပြောလာတာရှိတယ်။ဒါလည်းအဆင်လမ်းမမီနိုင်ဘူး။ဒါအိမ်မှာ homeschool လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးပဲလုပ်နိုင်တယ်။ကျွန်တော်တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ကမားတွေကအိမ်မှာကလေးတွေစာတင်ပေးဖို့ဆိုတာအခက်အခဲရှိတယ်။ဆိုအဲ့ဒီအတွက်အဝေးတင်စနစ်ကိုရည်လိုမှာသုံးဖို့ဆိုတာကျွန်တော်စီကအခက်အခဲရှိတယ်။ဒါပေမဲ့ရေရှည်ဘက်ကတော့ဒီအနည်းနဲ့တုံတယ်။အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးပေါင်းစီးပွားရေးပေါင်းတခြားကဏ္ဍအတူတူကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တုံ့ပြန်လိုက်။ဒါရေရှည်မှာကျွန်တော်တို့အင်တာနက်ကိုသုံးဖို့သုံးပါ။အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်။ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကရိယာအောင်ရှိဖို့အလွယ်တကူသုံးနိုင်မှုလိုတယ်စခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်ဒေသင်ဖတ်တဲ့အခါကျတော့ဒီတကူရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရံပုံတွေကိုဒေါ်လာ3,250သုံးအဲ့လိုမျိုးကျွန်တော်နိုင်ငံကလည်းဒီကျင်းစင်မှုလိုနေချင်တယ်ဒီအင်တာနက်သုံးနိုင်မှုအတွက်ဒါပညာရောဆရာတွေကျောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကရိယာတွေစုဆောင်တာခဏဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွိုင်းထောင်းတယ်အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရေးရှည်ဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ကို online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်အဲ့ဒီအတွက်ကျွန်တော်တို့ပညာရေးသုံးစီတွေပုံပြီးတော့သုံးတယ်ရေးရှည်အတွက်ကျွန်တော်တို့လုပ်တယ်လို့ပြင်ပါဟုတ
်ကဲ့ဆိုတော့ဆရာဦးတက်စီနေရောခင်ဗျာအခုကျောင်းတွေကိုကျွန်တော်ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတဲ့အပိုင်းကိုဆွေးနွေးစေချင်ပါတယ်ဟိုအထူးသဖြင့်ပေါ့လေဒီယာရီတုတ်ကွေးတို့တာမန်ကုသယောဂမျိုးတွေကဒီကျောင်းပွင့်ရာတွေမှာဖြစ်များလေရှိတယ်ဆိုပြီးတော့တချို့သုတေသနတွေမှာပြောထားတာမျိုးတွေရှိရောဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆရလည်းရှိနေပါတယ်ဆိုတော့အခုယာတိတုတ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြန်တဲ့ကိုဗစ်လိုယောဂမျိုးကဒီကျောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ရောပုံများမလားနိုင်ငံဆရာဦးတက်စု
မှန်ပါတယ်ခင်ဗျလူစုလူဝေးလို့ခေါ်ရမယ်ကျောင်းတွေလာပြန်ပွင့်လိုက်ပြီးကျောင်းသားတွေရာနဲ့ထောင်းနေဒီတဲ့ကမှာဒီကုသယောဂအပေါင်းဆုံးဟာကုသဖို့ခွန်နန်းနေဖို့ကျူးကျူးဖွင့်ပေးတယ်ဖြစ်တယ်နော်ဟို COVID-19 ကြတော့သူလူချင်းကြီးဆက်တာနဲ့တော်တော်လေးကုခွန်နန်းဖို့များဒါကြောင့်လူတွေဆက်ကြောက်ချောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းတွေကျောင်းဖွင့်လည်းပဲဖက်ကြတာဟိုဆိုတော့ဒီကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုသတိထားမယ်အနေအထားကြီးတစ်ခုကိုကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွေးနွေးတဲ့အခါမှာဆွေးနွေးရတိုင်းမှာဒီချိန်ဒီဆုံးကိုအခုကောင်းတရအနေနဲ့ဆက်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခုကောင်းဒီနေစဉ်းစားသင်ကြတယ်ဒီလိုလုပ်တဲ့အခါမှာတက်နေတဲ့အစိုးရ energy ဆိုတာတခုလေလုပ်လို့မရဘူးခင်ဗျာจําโดเลยปาเนาะติชาก็နိုင်ငံကြီးပညာစုတွေရောနိုင်ငံကြီးမဟုတ်တဲ့တရားစုတွေရောပါပြီးတော့စဉ်းစားရအမေနေတာတင်းရမြေခေါင်းကောင်းကြီးတရားကိုအစ်စ်ဆန်းပေါ့ဟောအစ်စ်လုပ်သိညာပညာရေးတွေအမျိုးသားရေးဆိုင်ရာပြည်ပြဿနာဖြစ်တယ်ခုလက်ရှိနိုင်ငံကြီးပါတီကအမနာကပြောရဲပေါ့ LED ပါလို့တဲ့လောက်တော့ဝေဖန်မဲ့အစဉ်ကမတက်ကြတမလို့ရတဲ့ဒီတိုင်းလည်းဖြစ်နေတယ်အဲဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းလူပြည်သားတိုင်းအားစုတိုင်းအားကိုအကြောင်းပြုပြီးတော့အပြည်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုဖြည့်ဆည်းရတယ်။တနည်းအားဖြင့်ဟိုအတ္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ပုံနဲ့ကြိုးစားသင်ရတယ်လို့လည်းကျွန်တော်ကြက်ပေးပြရစီခင်ဗျာ
။ဟုတ်ကဲ့ဆရာဦးတက်စီဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးတင်းရင်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးချင်တာရှိပါတယ်။ကျေးဇူးဆရာဦးတက်စီလည်းထောက်ပြပါလေဒီကိစ္စကိုပဲဒီယောဂကြီးနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူစီဒီကျောင်းနေဆိုတော့ဒီကလေးတွေဆိုတော့ပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂကာဝတ်ထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကျပ်ကျပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ငန်းတွေကိုပြန်သွားကြရတဲ့အခါမှာဘလူးကုန်းစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းဟုတ
်ကဲ့ကျွန်တော်တို့ကျောင်းကြီးမှာပြန်ဆွေးနော်ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့ student ဒီ covid-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံခုနဲ့ခုနဲ့နှီးလန့်ခြင်းမတူအဲ student နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တယ်သူတို့ကအင်းထဲမှာပြိတ်ထားတာပေါ့ဒီလိုလိုလိုဆက်လာသွားတယ်ပန်းညာသွားတယ်ကလားလဲသူကတော့လက်ကလုံးတော့ယောဂဖြစ်တယ်ဒါပေမဲ့ဒီရှင်မှာယောဂခုခံနိုင်စွာတက်လာအောင်လုပ်တော့ကလေးတွေကိုလည်းအလားတူပဲပြင်မာသွားတဲ့ကေးရှင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကူရဲ့ခုခံမြန်စွာမြင်ရတာတော့ကေးရှင်းမှာဒီရောဂါကူးစက်မှုခံနိုင်မယ်ဆိုတဲ့ယူဆခုမရှိဘူး။ဒါအားလည်းကျွန်တော်ဆက်ပြီးစဉ်းစားတယ်။နောက်ကျောင်းကြီးခုနှစ်အခါမှာဘယ်သူကရှင်းစားဖွင့်လဲဆိုတော့ကလေးငယ်လေးတွေစဖွင့်မှုကြံပေးတယ်။အားကြောင့်လဲဆိုတော့ COVID-19 ဖြစ်တဲ့အခါမှာဒီရောဂါကူးစက်တာကမှအသက်ကြီးတဲ့လူတွေကကူးစက်တယ်ပိုအန္တရာယ်များတယ်အလေးတွေကကူးစက်တာနည်းတယ်ကူးစက်ရင်လည်းဒါစူးစူးဝါးသိပ်ကဖြစ်တဲ့အခါကျတော့အလေးတွေနဲ့စပြီးတော့ကျောင်းပြန်တယ်ဒီအပ်ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပြန်တဲ့အခါမှာတပြိုင်တည်းအကုန်လုံးဖွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တကြီးကြီးစဉ်းစားရအောင်လို့ဒီမှာကျွန်တော်တို့လင်းရရပြီးစဉ်းစားလိုက်ရပြီးအန္တရာယ်လေးမလာတော့မှာတကြီးတကြီးကျိုးဖွင့်တာကောင်းနေခြင်းတယ်ဒါကျွန်တော်ကျောင်းပြန်တဲ့အစီအစဉ်နောက်နီးလမ်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60-90 ဦးဆရာတယောက်တရနေကြီးရတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်။ဒါတော့သင်တဲ့နည်းတွေကြောင်းလည်းပုံပုံချင်းတယ်။သင်တဲ့နည်းကကလေးအားလုံးကစုတဲ့သင်တာဟုတ်ပဲနဲ့အုပ်စုငယ်လေးတွေခွဲပြီးတော့သင်တဲ့နည်းမျိုးကိုကျွန်တော်တို့လုပ်ဖို့ပုံပုံချင်းတယ်။အုပ်စုတစ်စုကို၄ယောက်၅ယောက်ဆိုရင်ကလေးတွေချဲ့လိုက်လို့ရတယ်။စာသင်ခန်းထဲမှာကြီးသင်တာမဟုတ်တော့ပဲနဲ့ဒီကျောင်းအားကစားခွင့်ထဲမှာချားရဲ့ဖန်းချံမှာစစ်တီအောင်မှာသွားသင်လို့ရတယ်အုပ်စုခွဲတာ။ဒီလိုဒီအုပ်စုလိုက်တာဝန်ပေးပြောဆိုအုပ်စုလိုက်ဈေးနာတဲ့နီးနဲ့တင်းတဲ့နီးဆိုရင်ခုနကြောင်းနဲ့ကြောင်းနဲ့ခောက်ဝင်ဝင်ချဲထားလို့လေရအဲ့လိုနီးစနစ်တွေလုပ်ဖို့ပြုမယ်အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီတိုင်းဌာနဆရာတွေလည်းပြန်လည်ပြီးဖို့ရှိတယ်ကိုပြောတယ်အဲ့ဒီခါမှာဒီနေရာမှာဒီအရေးပေါ်အခြေအနေပေါ့ရောဂါကူးစက်မှုနည်းအောင်ဘယ်လိုနည်းလမ်းနဲ့လုပ်မလဲစာတင်ဒန်းစီကဘယ်လိုလုပ်မလဲကျောင်းသားတည်ယူမှုတွေဆိုဘယ်လိုလုပ်မလဲဆိုတဲ့နီးလမ်းတွေလည်းရှိပါတယ်အဲ့ဒီနီးလမ်းတွေကိုအသုံးပြုခြင်းအဖြစ်ဒါကျွန်တော်တို့လုံးလုံးဆယ်မှာအွန်လိုင်းမသုံးနိုင်ဘူးပြည့်ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနေအထားဖြစ်အောင်လုပ်နိုင်တဲ့နီးလမ်းမျိုးကိုဆောင်ရွက်သင့်တယ်လို့ဆိုတော့အဲ့ဒါနီးမယ
်โอเคဆိုတော့ဆရာဦးတင်ဆွေမျိုးရောခင်ဗျာဒီကျန်းမာရေးရှုအောင်ပြောမယ်ဆိုရင်ကျွန်တော်တို့ကလေးတွေဒီကျောင်းစာသင်ခန်းတွေကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျာဆရာ
โอเคအတိအကျနဲ့ချက်ပဲပထမတစ်ချက်ကကျွန်တော်တို့ဒီကွာရန်တီးအသုံးပြုထားတဲ့အကြောင်းတန့်ရှင်းရေးလို့ပို့ထုတ်ပါတယ်။တန့်ရှင်းဆိုတာပို့တန့်ရှင်းပို့တန့်ရှင်းဆိုတာဒီအကြောင်းသားတိုင်းကျောင်းဆရာဆံမာတိုင်းဟာတကူရင်းတန့်ရှင်းရေးပေါ့။အရင်ကရှိနေတဲ့တန့်ရှင်းရေးတဲ့အခုကတ်ယောဂအကြောင်းအစ်စ်သုံးပြရမယ့် lesson ကိစ္စနှောင်းဒီကိစ္စဟာလားကြည့်တွေ့ဆက်ဆံရင်းကိစ္စဒီမှာစနစ်ကျတဲ့ကာကွယ်မှုစနစ်ဒီကိုတစ်သက်လုံးဒီယောဂမှာမဟုတ်ကိုယ်တန်ရှင်အလေးချစ်ကျွန်တော်တို့ပမာတိလုံးပါကျောင်းမှစပြီးတော့တက်တယ်နေလို့တက်လာတယ်နေရှိလာတယ်နေလို့ကျွန်တော်ယူဆဒုတိယတစ်ချက်ကစစ်ဆေးဖို့ test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကူးစက်မှုရှိမရှိစမ်းသပ်မှုပါဒီကနေ့အထိကျွန်တော်ကြည့်သလောက်ကျွန်တော်တို့နိုင်ငံမှာအတမနေရတဲ့အားနေရတဲ့မပြည့်စုံဘူးအဲ့တော့ကျောင်းတွေဖွင့်ရင်ဖြစ်လာမယ်ဟလာနောက်ဆက်တွဲဒီအတွက်စစ်ဆေးမှုစီစဉ်ရခုတွေကဖြစ်ပြင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့ဆန်းနဲ့ချီပြည့်စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတွေဖြစ်ပြင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျ။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီနောက်ဆုံးအချက်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်။အခုကိုဗစ်ကပ်ရောတာဒီဒီဂျစ်တယ်ခစ်ကိုဇွတ်တွန်းဖို့လို့ဖြစ်သွားတယ်ဆိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလိုဒီဂျစ်တယ်ခစ်မှာနည်းပညာအသုံးချနိုင်စွမ်းနေပွားဟချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂအပြင်မှုချုပ်လည်းမကြသေးခင်တော့ပဲသတိပေးထားဥပါရယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာချင်မျိုးတွေမကြုံအောင်နောက်တစ်ချိန်တည်းမှာပဲဒီ digital ခက်ကိုအမိလိုက်နိုင်မှုဆိုရင်ရည်ရွယ်ရှိကျွန်တော်တို့ဘာများပြင်ထားဖို့လိုမယ်ဆရာဦးသိန်းလေ
တို့ကျွန်တော်တို့နီးပညာဘိုင်းရကျွမ်းကျင်မှုတို့ပို့လာမယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်ဖို့အွန်လိုင်းသုံးနိုင်ဖို့အတွက်ဆရာတွေကျွမ်းကျင်မှုတို့နဲ့ဆောင်းပါးတွေဆိုင်မှုတို့ပို့မယ်တော့နီးလမ်းပိုင်းကျွန်တော်တို့ပြင်ဆင်မှုတို့အော်ကျွန်တော်တို့ဒီစီစီတွေလွယ်တဲ့ကုသုံးပြနိုင်ဖို့ဖောင်ကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်အွန်လိုင်းသုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကိရိယာတွေဆိုရဲအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့ပို့တယ်နောက်ကျွန်တော်အကြောင်းအရာဒီပညာရေးဆက်သွင်းရင်အခောင့်ရဖြစ်ဖို့ဒီတက်ဖုန်းကတွေရစတယ်အင်တာနက်ဒီသုံးတဲ့အကူအခတွေအကြောင်းအရာတွေအတွက်အခောင့်ရဖြစ်တဲ့အမျိုးလုပ်ပေးဖို့လိုမယ်အဲအဲ့ဒါမှကျွန်တော်တို့ကလိုက်နိုင်ဒီကြောင်းနဲ့တရားကငွေချေးသုံးဆွဲမှသုံးဆွဲနိုင်မှဒီအွန်လိုင်းကိုသုံးနိုင်မယ်ဆိုရင်ငွေချေးမသုံးနိုင်တဲ့အကြောင်းအရာတွေမှာအရင်မြင်တာတော့ဘယ်အကြောင်းအရာမှဆိုကျွန်တော်တို့ပညာရေးကမိဘချမ်းသာတဲ့ပစ္စည်းစီးရဲ့ဒီပစ္စည်းပညာရေးခွင့်လန်းတန်းလို့ဖြစ်ရမယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံဆိုးအောင်မှာပါဝင်ရှိအဲ့ဒီအတွက်ကျွန်တော်တို့ client ဖေးတိုင်းမှာမိဘချမ်းသာတဲ့ပစ္စည်းစီးရဲ့ဒီပစ္စည်းမြို့ပေါ်မှာနေဒီပစ္စည်းစိတ်နဲ့မှာနေဒီပစ္စည်းအလေးတိုင်းမှာပညာရေးခွင့်လန်းတူဖို့လိုမယ်ခုကျွန်တော်တို့ဒီ digital သုံးဒီ internet ကိုသုံးတဲ့ခေတ်ရောက်ရင်ဘယ်နေရာဒီနိုင်ငံရဲ့ဘယ်နေရာပဲနေဒီသုံးနိုင်တဲ့ခွင့်လန်းရှိဖို့လိုတယ်အဲ့ဒီခွင့်လန်းရှိအောင်ပြင်ဆင်ဖို့လိုတယ်အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေပေါ့ပညာရေးထံတော်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ညီညာသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်အရေးရှိအတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်စုနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးကြတဲ့အစီအစဉ်လည်းဒီမှာပဲအဆုံးသတ်ပါရစေဒီအစီအစဉ်ကိုတော့ဒီဝေမြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00ထိနဲ့ဒီနေ့ကနေနေ့မနေ့6:00ကနေ9:00ရေယူစီစဉ်နေမှာနားဆင်နိုင်လို့ view မြန်မာပိုင်း internet ဆက်နေတာဖြစ်တဲ့ bamis.viewnews.com နဲ့ facebook ဆက်နေတာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါAmerican Tiraosu, Minnesota ပြည်နယ်မှာ African American အမျိုးသားတူရဲဖမ်းထားချိန်မှာအင်အားလုံးချုံသုံးလို့တေဆုံးခဲ့တာကိုမကျေနပ်တဲ့အတွက်ဆန္ဒပြမှုတွေဆက်လက်ဖြစ်ပွားနေပါတယ်။ Minneapolis နဲ့ St. Paul မြို့တွေမှာတော့ဆန္ဒပြသူတွေနဲ့မပါတဲ့အဖွဲ့တစ်ဖွဲ့ကလူရဲမှုတွေမီးရှို့တာတွေနဲ့တခြားကျန်းဖက်လုပ်ရပ်တွေလုပ်နေတဲ့အတွက်ဒါကိုထိန်းချုပ်နိုင်ဖို့အမျိုးသားအဆောင်တပ်ဖွဲ့အပြည့်ချထားပေးဖို့ Minnesota ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာတောင်းဆိုလိုက်ပါတယ်။အစွမ်းရအဖွဲ့ရဲမူရစီဝါနဲ့ဆင်နယ်သူတွေပါဝင်တဲ့စနစ်တကျဖွဲ့ထားတဲ့အဖွဲ့ကဒီချမ်းဖက်မှုတွေကိုကျူးလွန်တာဖြစ်ပြီးသူတို့ဟာဒီဆန္ဒပြသူတွေနဲ့မသက်ဆိုင်တဲ့သူတွေလို့လည်းပြောပါတယ်။ African American အမျိုးသား George Floyd တေဆုံးအောင်မှုအတွက် Washington, New York, Los Angeles, Las Vegas, Houston ပါဝင်တခြားမြို့ကြီးတွေမှာလည်းဆန္ဒပြမှုတွေရှိနေပါတယ်။ Coronavirus ကာယောဂါအန္တရာယ်နဲ့ရင်ဆိုင်နေတဲ့အချိန်မှာ American သမ္မတ Donald Trump ကကမ္ဘာ့ချမ်းသာရေးအဖွဲ့ WHO အတွက်ရန်ပုံငွေမပေးဖို့ဆုံးဖြတ်ခဲ့တာကိုပြန်လည်စဉ်းစားဖို့ EU ဥရောပသမဂ္ဂကပန်ကြားလိုက်ပါတယ်။လက်ရှိနဲ့အနာဂတ်ကာလကမ္ဘာ့ကာယောဂါကြီးတွေကိုနိုင်ငံတကာတုံ့ပြန်ရမှာ WHO ဟာဆက်ပြီးဥဆောင်နိုင်စွမ်းရှိဖို့လိုအပ်ကြောင်းဥရောပကော်မရှင်အကြီးအကဲနဲ့ EU နိုင်ငံခြားရေးဝန်ကြီးတို့ကစနေနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအစ္စလမ်ဘာသာရေးအခမ်းအနားတစ်ခုကိုတက်ရောက်ခဲ့တဲ့ရန်နဲ့ချီတဲ့နိုင်ငံခြားသားတွေကိုအိန္ဒိယအနာဘိုင်းတွေဖမ်းဆီးထိန်းသိမ်းခဲ့ရမှာမြန်မာနိုင်ငံသား22ယောက်လည်းပါဝင်နေပါတယ်။ဒီမြန်မာနိုင်ငံသားတွေကို1899ကုသရောဂါဥပဒေ2005တဘာဝဘေးစီမံခန့်ခွဲမှုဆိုင်ရာဥပဒေနဲ့1946နိုင်ငံခြားသားဥပဒေစုစုပေါင်း3ခုနဲ့တရားစွဲဆိုထားကြောင်းသမရယုံပြောခွင့်ရဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်မှာအမျိုးသားလုံခြုံရေးဆိုင်ရာဥပဒေတည်ထောင်ရေးတရုတ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းမြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဟောင်ကောင်ကိစ္စဟာတရုတ်ရဲ့ပြည်တွင်းရေးကိစ္စဖြစ်တဲ့အတွက်ဘယ်နိုင်ငံကမှဝင်ရောက်ပြောဆိုဖို့အခွင့်အရေးမရှိဘူးလို့လည်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ကိုကိုးကားပြီးနိုင်ငံပိုင်ကိစ္စရည်သတင်းကပြောပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ။ဒီ video ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာသက်ပါ
This program has come to you from the Voice of America, Washington.